ထိုင်းမြန်မာနယ်စပ်ကထိုင်းစစ်ရုံးတွေမှာပြင်ပနိုင်ငံကနိုင်ငံသားအများအပြားရုတ်တရက်များလာပြီးစစ်ကူတနေကြတဲ့အတွက်ထိုင်းကျမ်းမာရေးဆောင်ရှောက်မှုအပေါ်ဝန်တော့ဝန်ဖို့ဖြစ်နိုင်တယ်ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ထိုင်းကျမ်းမာရေးဝန်ကြီးဌာနကအမြဲတမ်းဒုတိယအတွင်းဝန်မွန်တီယန်ကနာဆဝါဆေကထိုင်းကျမ်းမာရေးစနစ်ဟာထိုင်းမြေပေါ်မှာရှိနေတဲ့သူတွေဘယ်ကပဲရောက်လာကျမ်းမာရေးဆောက်ရှောက်ခွင့်ရဖို့ဖြစ်တယ်လို့ဘန်ကောက်ပို့သတင်းစာနဲ့တွေ့ဆုံမေးမြန်းကမှပြောဆိုပါတယ်။ထိုင်းအစိုးရအနေနဲ့ကျန်းမာရေးအသုံးစရိတ်ကိုကာမိအောင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အမြဲတစေလက်တွဲလုပ်ကင်ခဲ့တယ်လို့လည်းသူကပြောဆိုပါတယ်။ထိုင်းနိုင်ငံအတွင်းအခမဲ့စစ်ကူတာခွင့်ရသူတွေဟာထိုင်းအမျိုးသားမတ်ပုံတွေရဖို့ကြိုးစားနေစေကနား73ခုပါထိုင်းနိုင်ငံမတ်ပုံတွေကရရှိပြီးသားနိုင်ငံမဲ့ရောက်ရှိလာသူတွေအလို့ရှင်ကိုယ်တိုင်ကလူမှုထောက်ပံ့ရေးအစီအစဉ်အောက်မှာစီးရင်သွင်းထားတဲ့တရားဝင်အလို့လုခွင့်ရှိတဲ့ရွှေပြောင်းအလို့သမားတွေနဲ့ပြည်ပကကျန်းမာရေးဆောင်ရှောက်မှုအမကန်ရှိပြီးသားရွှေပြောင်းအလို့သမားတွေဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျ။